ဒီကနေ့မြန်မာနိုင်ငံကိုဒုတိယအကြိမ်ဖြစ်ရောက်ရှိလာမယ့် American သမ္မတ Barack Obama အနေနဲ့မြန်မာအစိုးရရဲ့ပြုပြင်ပြောင်းလဲဖို့လိုအပ်နေတဲ့အခြေအနေတွေကိုအာရုံစိုက်ဆွေးနွေးမှာဖြစ်တဲ့အကြောင်း American အစိုးရအစင်းမြင့်အရာရှိတွေကပြောပါတယ်မြန်မာနိုင်ငံကအိမ်ရှင်ဖြစ်လက်ခံကျင်းပနေတဲ့အာဆီယံထိပ်သီးအစည်းအဝေးပွဲတွေတက်ရောက်ရင်းသမ္မတအိုဘားမားမြန်မာနိုင်ငံကိုရောက်ရှိစဉ်အစိုးရအရာရှိတွေနိုင်ငံရေးခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတိုင်းပြည်မှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေဆွေးနွေးကြမှာပါအပြည့်အစုံကိုတော့ကိုအောင်လင်းဦးကပြောပြမှာပါရှင
်မြန်မာနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာပိတ်ဆို့ထားတဲ့အခြေအနေကနေပြောင်းလဲလာတာတွေကိုလွန်ခဲ့တဲ့9နှစ်အတွင်းသိသိသာသာတွေ့ခဲ့ရပေမဲ့ပြုပြင်စရာတွေလည်းရှိနေစေမို့ဒီကိစ္စတွေကိုအမေရိကန်သမ္မတရဲ့ခီးစင်မှာဆွေးနွေးမှာဖြစ်တဲ့အကြောင်းအမေရိကန်မျိုးသားလွန်ကျွေးဒုတိယအကြံပေးပုဂ္ဂိုလ်ဘန်ရူ့စ်ကပြောဆိုလိုက်တာဖြစ်ပါတယ်။ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေဟာနေချင်းညချင်းမဖြစ်နိုင်ဘူးဆိုတာမှန်ပေမဲ့အခွင့်အလမ်းကောင်းကိုလက်မလွတ်ဖို့လိုတယ်လို့လည်းသမ္မတအိုဘားမားတက်ရောက်ခဲ့တဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုဖွဲ့ APEC ထိပ်သီးညီလာခံကျင်းပရာတရုတ်နိုင်ငံပေကျင်းမြို့တော်ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားခဲ့တာပါ။ဒါကြောင့်လဲတရုတ်နိုင်ငံကနေမြန်မာနိုင်ငံကိုခီးဆက်တဲ့အခါဒီကိစ္စတွေကိုသမ္မတအိုဘားမားအနေနဲ့အဓိကထားမှာဖြစ်တယ်လို့လည်းအမေရိကန်မျိုးသားလွန်ကျွေးရေးအရာရှိဘန်ရူ့စ်ကပြောပါတယ
် I think that we are concerned about areas where we do not see progress and where we see significant challenges
တိုးတက်မှုမတွေ့ရပဲကြီးကြီးမားမားစိန်ခေါ်မှုတွေကြုံနေရတာတွေကကျွန်တော်တို့အတွက်စိုးရိမ်စရာကိစ္စလို့ထင်ပါတယ်အခုခီးစဉ်မှာလည်းကဏ္ဍသုံးခုကိုကြဲကြဲပြတ်ပြတ်အာရုံစိုက်သွားမှာဖြစ်ပါတယ်တခုကတော့နိုင်ငံရေးပြုပြင်ပြောင်းလဲမှုလုပ်ငန်းစဉ်မှာ
မြန်မာနိုင်ငံကပြုရင်ပြောင်းလဲရေးလုပ်ငန်းတွေဟာရပ်တန့်နေတဲ့နောက်ပြန်ဆွဲရည်တော့ရှိနေတယ်လို့ပြည်တွင်းပြည်ပကဝေဖန်တဲ့တွေထွက်ပေါ်နေသလိုသမ္မတအိုဘားမားရဲ့အခုခီးစဉ်မှာဒီကိစ္စတွေကိုအလေးထားဆွေးနွေးဖို့ဝိုင်းဝန်းတိုက်တွန်းနေချိန်မှာပဲအမေရိကန်ဆွေးရတာဝန်ရှိသူတွေရဲ့ပြောကြားချက်တွေထွက်ပေါ်လာတာလည်းဖြစ်ပါတယ်။သမ္မတအိုဘားမားရဲ့မြန်မာနိုင်ငံခီးစဉ်မတိုင်မီမှာပဲမြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်သမ္မတအဖြစ်ရှင်ပြိုင်နိုင်ွင့်မရှိပဲဖြစ်နေရတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးမြန်မာဆွေးရတာဝန်ရှိသူတွေကိုဖိအားပေးဖို့လည်းအမေရိကန်လွှတ်တော်အမတ်20ကျော်ကတိုက်တွန်းခဲ့ကြတာပါ။အမေရိကန်မျိုးသားလွန်ကျွေးရရှိဘန်ရူ့စ်ကတော့အမေရိကန်အစိုးရအနေနဲ့မြန်မာအရေးလှုပ်ရှားနေသူတွေလိုပဲလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေကျင်းပတာကိုမြင်ကျင်တယ်လို့ပြောပါတယ
် We share the objective of there being a credible election next year in the parliamentary elections in which the Burmese people can choose their leadership
ရှင်းတဲ့ရွေးကောက်ပွဲတွေမှာမြန်မာလူမျိုးအနေနဲ့ကိုကြိုက်တဲ့ခေါင်းဆောင်ကိုရွေးချယ်နိုင်မဲ့ယုံကြည်စိတ်ချရတဲ့အခြေအနေမျိုးဖြစ်လာဖို့ကျွန်တော်တို့လည်းမျှော်မှန်းထားပါတယ်တစ်ချိန်တည်းမှာပဲမြန်မာနိုင်ငံအတွင်းကအခြေခံဥပဒေပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ကိုလည်းအားပေးပါတယ်။ရွေးကောက်ပွဲတစ်ခုတည်းနဲ့တော့ပြဿနာတွေအားလုံးကပြည်လဲသွားမှာမဟုတ်ပါဘူး။ကိုယ့်အတွက်ခေါင်းဆောင်ကိုစိတ်ကြိုက်ရွေးချယ်နိုင်ပြီးစစ်ဘက်ကနေအရက်ဖက်အုပ်ချုပ်ရေးအဖြစ်အပြည့်အဝအသွင်ကူးပြောင်းနိုင်မှုအတွက်အခြေခံဥပဒေပြုပြင်ပြောင်းလဲရေးလည်းလိုပါတယ်
။သမ္မတဥပမာအနေနဲ့သမ္မတဦးသိန်းစိန်ဒေါ်ဆန်းစုကြည်တို့နဲ့တွေ့ဆုံရမှာလဲရှင်းနေရွေးကောက်ပွဲအတွက်စီစဉ်ထားတာတွေအခြေခံဥပဒေပြင်ဆင်ရေးကိစ္စတွေကိုဆွေးနွေးမှာဖြစ်တယ်လို့လည်းပြောပါတယ်။ဒေါ်ဆန်းစုကြည်ကတော့မြန်မာနိုင်ငံကအပြောင်းလဲတွေပေါ်အမေရိကန်လိုနောက်နိုင်ငံတွေကအကောင်းမြင်လွန်းနေတဲ့အကြောင်းသမ္မတအိုဘားမားရဲ့မြန်မာနိုင်ငံခီးစဉ်မတိုင်မီမှာပဲသတိပေးထားတာပါအမေရိကန်မျိုးသားလွန်ကျွေးရေးအရာရှိဘန်ရူ့စ်ကတော့ထိတွေ့ဆက်ဆံမှုတွေနဲ့မြန်မာနိုင်ငံကပြုရင်ပြောင်းလဲမှုတွေကိုပံ့ပိုးပေးနိုင်လိမ့်မယ်လို့အမေရိကန်ပြည်တော်စုကယုံကြည်ထားတဲ့အကြောင်းပြောပါတယ်ဒါကြောင့်လဲခုခီးစဉ်မှာမြန်မာအစိုးရတာဝန်ရှိသူတွေနိုင်ငံရေးခေါင်းဆောင်တွေသာမကလူငယ်တွေနဲ့ပါသမ္မတအိုဘားမားကြဲကြဲပြတ်ပြတ်တွေ့ဆုံမှုစီစဉ်ထားတယ်လို့ပြောပါတယ်
We're sending messages we're engaging very broadly in this country because we care deeply
မြန်မာနိုင်ငံအနာဂတ်အတွက်အလေးထားတာကြောင့်ရောတကယ်အခွင့်အလမ်းကောင်းတွေကိုပါတွေ့နေရတာကြောင့်ကျွန်တော်တို့အနေနဲ့ကြဲကြဲပြန့်ပြန့်ထိတွေ့ဆက်ဆံနေရဲဆိုတာကိုသတင်းစကားပါနေရတာပါဒါပေမဲ့အခွင့်အလမ်းကောင်းတွေကိုလက်မလွတ်ဖို့ကတော့လမ်းကြောင်းမှန်အတိုင်းဆက်လျှောက်ဖို့နဲ့မကြသေးခင်ကကြုံခဲ့ရတဲ့စိန်ခေါ်မှုကြီးတွေကြောင့်လမ်းချော်မသွားဘူးလေလိုပါတယ်
မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့နောက်ထပ်စိန်ခေါ်မှုတွေဖြစ်နေလဲရခိုင်ပြည်နယ်ကပြည်ခတ်တွေတိုင်းရင်းသားလက်နက်ကင်တွေနဲ့ပြည်လည်မှုမရသေးတာတွေကိုလည်းသမ္မတဥပမာဆွေးနွေးမှာဖြစ်တယ်လို့အမေရိကန်မျိုးသားလွန်ကျွေးရရှိဘန်ရူ့စ်ကပြောပါတယ်။ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုအကူအညီလိုအပ်နေတာတွေမြန်မာစုရကဘင်္ဂါလီလိုသတ်မှတ်ထားတဲ့ရိုဟင်ဂျာတွေကိုနိုင်ငံသားအဖြစ်လက်ခံနိုင်ရေးကိစ္စတွေကိုလည်းဆွေးနွေးအောင်မှာပါ။ဒီလိုပဲတိုင်းရင်းသားလက်နက်ကင်ဖွဲ့တွေနဲ့ဆွေးနွေးညှိနှိုင်းနေပေမဲ့ငြိမ်းချမ်းရေးမရနိုင်သေးတာတွေကိုဆွေးနွေးမယ်လို့လည်းအမေရိကန်မျိုးသားလွန်ကျွေးရေးဒုတိယအကြံပေးပုဂ္ဂိုလ်ဘန်ရူ့စ်ကဘေကျင်းမြို့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ်ခင်ဗျာ။